ရှေ့လည်းပိုင်းမှာအမေရိကန်တပ်တွေချထားတာကြောင့်အစ္စရေးဟမတ်စစ်ကပုံပြီးပြင်းထန်လာမဲ့အနေနဲ့ကြီးမားလာနေတယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဗရော့ဖ်ကတနင်္လာနေ့ကပြောလိုက်ပါတယ်။အမေနီးယားအာဇာဘိုင်ဂျန်ပဋိပက္ခနဲ့ပတ်သက်ပြီးအီရန်နိုင်ငံကအင်ရှင်ဖြစ်ချင်းပတဲ့ဆွေးနွေးပွဲမှာရုရှားနိုင်ငံရဲ့ဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအစ္စရေးပါလက်စတိုင်းပဋိပက္ခကိုလည်းဆွေးနွေးခဲ့ကြပြီးရက်တူချက်တူကြတဲ့အကြောင်းမစ္စတာလာဗရော့ဖ်ကဆိုပါတယ်အခုပဋိပက္ခမှာဝေရောက်ဆွတ်ဖက်ကြတဲ့တိုက်ပွဲတွေတဲ့အမေရိကန်ကပါနေပြီဖြစ်ပါတယ်လို့လည်းမစ္စတာလာဗရော့ဖ်ကပြောလိုက်ပါတယ်ဒီစစ်ပွဲမှာအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေကြတာကိုအဆုံးသတ်ချက်ဖို့ရုရှား၊အီရန်နဲ့တူရကီတို့ကတိုက်တွန်းလိုက်ကြပါတယ်ဒါပေမဲ့အမေရိကန်အခြေစိုက်စခန်းတချို့ကိုတိုက်ခိုက်ရမှာအီရန်နိုင်ငံကတက်တက်ကြွကြွကူညီဆောင်ရွက်ပေးနေတယ်လို့အမေရိကန်သမ္မတအိမ်ဗျူရောကတော့တနင်္လာနေ့မှာပြောပါတယ်အခုဖြစ်နေတဲ့ပဋိပက္ခကိုတန်တမာရေးရအဖြေရှာရမှာဒေတာတွင်တိုက်ပြည်တွေရဲ့ပူတွဲအားထုတ်မှုအပြင်ဥရောပသမဂ္ဂနဲ့အမေရိကန်တို့ရဲ့အားထုတ်မှုဘောကနေဆောင်ရွက်ရမှာဖြစ်ပါတယ်လို့လည်းမစ္စတာလက်ဖရော့ကဆိုပါတယ် EU နဲ့အမေရိကန်မပါဘဲဖြည့်ရှင်းရေးကခက်ခဲတာကြောင့်ဖြစ်ပါတယ်လို့သူကပြောသွားခဲ့ပါတယ်